Welcome to the Voice of America in Burmese.
Mingla shi de mne khin ma thong ra shin ni sait let ji da shi cha ba di kya. BU American dan ye 2019 ku ne Ogula 26 ye tanin la ni mne khin a season ni go American mi rong su Washington DC myo lo ga ni line no meter 30-40-48 do ga ni dai yai tin set ni de lo BU ye Facebook sa myin na ga ba dai yai thon lwin pe ni ba bi kya. ကျွန်တော် ညောင်ဝင်း အောင် ဒီကနေ့ မနက်ခင်း အစီအစဉ် တွေကို တောင်းယူတင်ဆက်မှာ ပါ
မင်္ဂလာပါ ရှင် ကျမ Thank you type ပါ မှတ်အင်ချင်နိုင်တဲ့ အတူ ဒီ မနက်ခင်း သတင်း တွေ အချက်ညာ ပါမယ် တနင်္ဂနွေနေ့က ဟောင်ကောင်က ဆန္ဒ ပြပွဲ တွေ ကို ရဲတပ်ဖွဲ့က မိသက်ပိုက် တွေ သုံး ပြီးတော့ ဖြိုခွင်းခဲ့ပါတယ် တောင်ကိုရီးယား သမ္မတ နဲ့ ဇနီးတွေ တို့ မြန်မာ နိုင်ငံကို နိုင်ငံတော် ခီးစဉ် အဖြစ် လာရောက်ဖို့ ရှိနေပါတယ် ဒီလို ထိတ်တန့်ရောက် သတင်း တွေ နားဆင် ကြရပါမယ် ရှင်
ဟုတ်ကဲ့ပါခင်ဗျာ။ရကိုင်းပြည်နယ်မြောက်ပိုင်းကအသိနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နယ်စပ်ထွက်သွားကြတာနှစ်နှစ်ရှိလာခဲ့ပေမဲ့မြန်မာပြည်ပြန်ရေးအခက်အခဲဖြစ်နေရတဲ့အပေါ်မှာတော့ NLD အစိုးရနဲ့စစ်တပ်အစိုးရရောစစ်တပ်ရောသူတို့ကရိုဟင်ဂျာပေါ်မှာဒီပြဿနာကိုဖြေရှင်းဖို့ပါတခုမှဆန္ဒပြေဝမရှိဘူး။ရိုဟင်ဂျာရေးလှုပ်ရှားသူတူကဆွတ်ဆွဲပြောက
ှုတွေတွန်းပြင်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်အပေါ်မှာအခုထက်ပိုပြီးအခွန်မကောက်မိတာကိုပြောတာဖြစ်တယ်လို့သမ္မတအင်ဂျီရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။အမေရိကန်သမ္မတရဲ့အစိုးပိုင်းတို့ကတရုတ်သွင်းကုန်တွေအပေါ်သွင်းကုန်ကွန်စီးကျက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကဒေါ်လာ85ဘီလီယံတန်ဖိုးရှိအမေရိကန်ပို့ကုန်တွေအပေါ်အခွန်တိုးကောက်မယ်လို့ကြေညာခဲ့တာပါတရုတ်ဘက်ကဒီလိုကြေညာခဲ့ပြီးတဲ့နောက်ကမ္ဘာစီးပွားရေးဦးဆောင်နိုင်ငံတချို့ရဲ့ G7 ထိပ်သီးညီလာခံကိုတက်ဖို့ပြင်သစ်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့ဒေါ်လာ550ဘီလီယံတန်ဖိုးရှိတရုတ်ထုတ်ကုန်တွေအပေါ်သွင်းကုန်ကွန်တိုးမြှင့်ခဲ့တာပါတနင်္ဂနွေနေ့ကဗြိတိရှ်ဝန်ကြီးချုပ်တဲ့ Boris Johnson နဲ့မနေ့ကင်းစာစာရင်တွေ့ဆုံကြတဲ့ပွဲမှာသတင်းထောက်တဦးကသမ္မတ Trump ကိုတရုတ်နဲ့သွင်းကုန်ကွန်လက်တုံပြန်စီးကျက်နေမှုအတွေ့စိတ်မကောင်းဖြစ်မိပါသလားလို့မေးမြန်းခဲ့တာမှာသမ္မတ Trump ကတေးကြတာပေါ့ဖြစ်ချင်လဲဖြစ်မယ်အားလုံးနဲ့ပတ်သက်ပြီးသူ့မှာနောက်တစ်မျိုးစဉ်းစားချက်ရှိတယ်လို့ပြောခဲ့တာပါအမေရိကန်ကုမ္ပဏီတွေဘက်ကတရုတ်ပစ္စည်းတွေမဝယ်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့လှုပ်ချင်ရင်လှုပ်ခွင့်ရှိတယ်လို့သမ္မတထရန့်ကဖြေကြားခဲ့ပါတယ်
။ဟောင်ကောင်မှာမနေ့တနင်္ဂနွေနေ့က12ပတ်မြောက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနက်တွေကိုဆွဲထုတ်တားမြစ်ခဲ့တယ်လို့မျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အပြင်ပထမဆုံးအကြိမ်မိသက်ပိုက်တွေ၃ကြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူထောင်ပေါင်းများစွာလမ်းပေါ်ထွက်ခွဲကြပြီးတချို့ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြသလိုဒုတ်ချောင်းတွေတန်တုပ်တွေနဲ့ပြန်ပြီးတိုက်ခိုက်ခဲ့ကြတဲ့အပြင်လမ်းမတွေမှာရဲတွေလမ်းမလျှောက်နိုင်အောင်ဆက်ပြာရီတွေဖြန်းခဲ့ကြပါတယ်။မျက်နှာကိုတဝက်အုပ်ထားကြပြီးအမဲရောင်အင်ဂျီတွေဝစ်ဆင်ထားကြတဲ့ဆန္ဒပြသူတချို့ဟာစတိုးဆိုင်တွေရဲ့ပြတင်းပေါက်တွေကိုရိုက်ချိုးခဲ့ကြပြီးမျက်ရည်ယိုဓာတ်ငွေထည့်ထားတဲ့ဓာတ်ပူးတွေနဲ့ရဲတွေဘက်ကိုပြန်ပြီးပစ်ပေါက်ခဲ့ကြပါတယ်။ဆန္ဒပြသူအများစုကငြိမ်ငြိမ်းချမ်းချမ်းနဲ့ဆန္ဒပြချီတက်ချိန်မှာအဲ့ဒီလူအုပ်ကြီးကနေခွဲထွက်ပြီးတက်တက်ဆန္ဒပြတဲ့အုပ်စုဘက်ကိုရဲတပ်ဖွဲ့ကနေမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်နှိမ်နှင်းခဲ့တာပါရဲတွေကိုတားဆီးတဲ့အနေနဲ့ဆန္ဒပြသူတချို့ဟာလမ်းမတွေပေါ်မှာဝလုံးရိုးတွေခင်းထားပြီးလမ်းအကာတွေနဲ့လည်းတားဆီးခဲ့ကြပါတယ်တနင်္ဂနွေနေ့ကဆန္ဒပြပွဲမှာရဲယူနီဖောင်းဝတ်စုံနဲ့ရဲတပ်ဖွဲ့တအူးဟာဘေးမှာသူရဲ့ချိတ်ထားတဲ့တနက်ကိုဆွဲထုတ်ပြီးပြစ်ခတ်ခဲ့ကြောင်းဘဲကိုဥတီပြီးပြစ်ခတ်ခဲ့တယ်ဆိုတာတိတိကျကျတေးသေးချာချာမသိရကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ရှင
်ဂျပန်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ကိုမူအားဖြင့်သဘောတူထားပြီးလက်မဲ့စက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ထိုးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်ပြင်သစ်နိုင်ငံဘီရက်စ်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံအတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးတန့်ဆွေးနွေးခဲ့တဲ့သမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါဒီကုန်သွယ်ရေးသဘောတူညီချက်ကအမေရိကန်လယ်သမားတွေနဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအတွက်သိပ်ပြီးကောင်းမွန်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်အာဘေဘက်ကတော့ထိန်းနှိမ်ပို့ပြီးတော့ရှိနေပုံရပါတယ် စကားပြန်ကနေတဆင်သတင်းထောက်တီကိုပြောခဲ့တာမှာတော့ဒီအခွင့်အလမ်းကိုအရယူပြီးဂျပန်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးရေးအသေးအချာညှိနှိုင်းချက်ထားလိုတယ်လို့ပြောဆိုခဲ့တာပါအပိသက်သဘောတူညီချက်ဆိုတာကိုရည်ညွှန်းပြီးအလုပ်သဘောအဆင့်ဆောင်ရွက်စရာတချို့ကြံသေးတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဂျပန်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဦးဆောင်ညှိနှိုင်းနေတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လက်တီဇာကတော့ဒီသဘောတူညီချက်ထဲမှာစိုက်ပျိုးရေးဆက်မှုနဲ့ဒီဂျစ်တယ်ကဏ္ဍ၃ရပ်ပါဝင်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။
ပြင်သစ်နိုင်ငံ Biarritz မှာကျင်းပနေတဲ့ G7 ကမ္ဘာစစ်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံအတွင်းတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိစ္စအီရန်အရေးဘလို့ကင်တွယ်မလဲဆိုတဲ့အမြင်သဘောထားတွေမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ရုရှားကို G7 အဖွဲ့ထဲပြန်သွင်းဖို့ကိစ္စစတာတွေအပေါ်မှာခေါင်းဆောင်တွေကြားတဲ့ကွဲပြားမှုတွေရှိကြပေမဲ့လည်းညီလာခံဆွေးနွေးပွဲတွေဟာအဆင်ပြေကောင်းမွန်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါရယ်တနင်္ဂနွေမနက်ခင်းကသမ္မတထရန့်ဟာသူ့ရဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲအပေါ်မှာသဘောထားပြောပြောင်းဟန်ပြခဲ့ပေမဲ့သမရအိမ်ဖြူရောဘက်ကတော့သမရရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲမှားခဲ့တာဖြစ်ကြောင်းအိမ်ဖြူရောပြောခွင့်ရအမျိုးသမီးစတီဖင်ဂရစ်ဟမ်ကစတက်ဖနီဂရစ်ဟမ်ကပြောပါတယ်တရုတ်သွင်းကုန်တွေအပေါ်အခွန်တိုးပြီးမကောက်ခဲ့တဲ့အပေါ်မှာသမရထရန့်ကနောင်တရမိတယ်လို့သူကဆိုပါတယ်ဒါပေမဲ့အခုလိုအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်အရှိန်မြင့်လာနေတဲ့အပေါ်အခြား G7 ဆက်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်းဖြစ်နေကြတာပါအင်ရှင်အဖြစ်လက်ခံကျင်းပတဲ့ပြင်သစ်သမရအမ်နျူအယ်မာခရွန်ကတော့ခေါင်းဆောင်တွေအနေနဲ့အပြန်အလှန်ကုံသွဲခွန်မြင့်တင်နေတဲ့ကိစ္စကိုရက်ဆိုင်ကြမယ်လို့မျှော်လင့်ကြောင်းနဲ့ဒီလိုကုံသွဲရေးစစ်ပွဲမျိုးဟာဘယ်သူအတွမ်းမှမကောင်းဘူးလို့ပြောခဲ့ပါတယ်ရှင
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไฮโดรมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဇနီးဖြစ်သူကင်ဂျုံဆုကတို့မြန်မာနိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့ဒီရက်ပိုင်းအတွင်းလာရောက်ဖို့ရှိကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်သမ္မတဦးဝင်းမြင့်နဲ့ဇနီးဖြစ်သူဒေါ်ချိုချိုတို့ရဲ့ဖိတ်ကြားချက်နဲ့တောင်ကိုရီးယားသမ္မတမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေနဲ့တောင်ကိုရီးယားကြားပူးပေါင်းဆောင်ရွက်ရေးခိုင်မာစေရေးတန်ကင်းတမန်ကင်းဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအနေနဲ့ထိုင်းမြန်မာနဲ့လာအိုတို့ကိုသမ္မတမွန်ဂျေအင်တွားရောက်ဖို့စီစဉ်တာလို့တောင်ကိုရီးယားသမ္မတအင်ဒေါ်ကလည်းသတင်းထုတ်ပြန်ထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကစက်တင်ဘာလ1ရက်နေ့မှာစတင်မဲ့6ရက်ကြာအရှိတောင်အာရှခီးစဉ်အတွင်းမြန်မာလာအိုနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့တောင်ကိုရီးယားသမ္မတရဲ့အရှိတောင်အာရှနိုင်ငံတွေနဲ့ပို့ပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ရေးပြောဆိုထားတဲ့တောင်ပိုင်းဆိုင်ရာမူဝါဒအသစ်ကိုမြင့်တင်ဆောင်ရွက်မယ်လို့လည်းယူဆထားကြပါတယ်။လာမယ့်နိုဝင်ဘာလအတွင်းကိုရီးယားမဲခေါင်ထိပ်သီးညီလာခံဖွင့်လှစ်ဖို့ရှိနေတာအပြင်တောင်ကိုရီးယားနဲ့အာရှအဖွဲ့ဝင်နိုင်ငံတွေကြားအထူးတွေ့ဆုံဆွေးနွေးပွဲတွေအကျိုးတောင်ကိုရီးယားသမ္မတရဲ့အရှိတောင်အာရှ၃နိုင်ငံခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့အီရန်နိုင်ငံသားကြီးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ဟာဘရစ်စ်မှာကျင်းပနေတဲ့ G7 ကမ္ဘာထိပ်သီးဆက်မှု9နိုင်ငံရဲ့ဆွေးနွေးပွဲကိုတနင်္ဂနွေနေ့ကတက်ရောက်ခဲ့ပါတယ်။သူရဲ့ခဏတာရောက်ရှိချိန်အတွင်းအီရန်နိုင်ငံသားဝန်ကြီးဟာအမေရိကန်အရာရှိတွေနဲ့တော့တွေ့ဆုံမှုမရှိခဲ့ပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အခြားဆက်မှုထိပ်သီး6နိုင်ငံရဲ့ခေါင်းဆောင်တွေရှိနေတဲ့ G7 ဆွေးနွေးပွဲကိုမမျှော်လင့်ပဲဇာရစ်တက်ရောက်ခဲ့တာပါ။အီရန်နဲ့ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့သတင်းတောက်တွေမေးမြန်းမှုကိုတော့သမ္မတထရန့်ကတုံ့ပြန်ဖြေဆိုခြင်းမရှိခဲ့ပါဘူး။ပါရှန်ပင်လယ်ကွေ့ဒေသကတင်းမာမှုတွေနဲ့ပတ်သက်လို့အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့ဆွေးနွေးခဲ့တဲ့ပြင်သစ်သမ္မတအမ်နျူအယ်မက်ခရွန်ရဲ့မေတ္တာရက်ခံဖိတ်ကြားချက်ကြောင့်အီရန်နိုင်ငံသားဝန်ကြီးဇာရစ်ဖ်က G7 စည်းဝေးပွဲကိုတက်ရောက်ခဲ့တာပါ ဒီလိုတင်းမာမှုအခြေအနေတွေဟာအီရန်နျူကလ িয়ার လက်နက်အစီအစဉ်ထိန်းချုပ်ရေး2015နိုင်ငံတကာသဘောတူညီမှုစာချုပ်ကနေ2018ခုနှစ်မှာသမ္မတထရန့်အစိုးရနှုတ်ထွက်မှုကြောင့်ဖြစ်လာခဲ့တယ်လို့ဆိုပါတယ်။သမ္မတထရန့်နဲ့အီရန်နိုင်ငံသား၏ဝန်ကြီးဇာရစ်ဂျာတွေ့ဆုံမှုရှိမရှိသတင်းတောက်တွေရဲ့အမေးကိုတော့ဒီတစ်ခေါက်တွေ့ဆုံဖို့မရှိဘူးလို့ပြင်သစ်တန်တမန်တဦးကတုံ့ပြန်ပြောခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဗန်နာ၏ဝန်ကြီးစတီဗင်းမနူချင်းကတော့အီရန်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ကြိုတင်သတ်မှတ်ချက်တွေကိုထားရှိမှာမဟုတ်ဘူးလို့သမ္မတထရန့်ကအရင်ကပြောကြားခဲ့တာကိုကိုးကားပြောဆိုခဲ့ပါတယ်ရှင
်။ဆီးရီးယားနိုင်ငံတွင်းကအီရန်ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ကြောင်းအစ္စရေးကပြောဆိုပြီးဒါဟာဆိုရင်အီရန်ရဲ့တပ်ဖြတ်ရေးအဝေးဒိန်ဒရုန်းယာဉ်တွေနဲ့အစ္စရေးကိုတိုက်ခိုက်တော့မှာကိုဖျက်ဆီးပစ်တာလို့ပြောဆိုထားပါတယ်။အီရန်ဘက်ကတော့တိုက်ခိုက်မယ်ဆိုတာနဲ့ပတ်သက်ပြီးညှင်းဆို့ထားပေမဲ့အခုအဖြစ်ပြက်ကြောင်းအစ္စရေးနဲ့အီရန်ကြားမှာတော့တင်းတင်းမာမာအခြေအနေသစ်တရဖြစ်လာခဲ့တာပါ။အစ္စရေးဘက်ကဆီးရီးယားနဲ့နယ်စပ်မှာအာယွန်ဒွန်းဒုံးကျည်တွေချထားဖို့လည်းညွှန်ကြားထားပါတယ်ရှင်။
ဆူဒန်နိုင်ငံမှာပြင်းထန်တဲ့မိုးရွာသွန်းမှုနဲ့ရေကြီးရေလျှံမှုကြောင့်လူပေါင်း62ဦးသေဆုံးခဲ့ပြီးအခြားလူ98ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆူဒန်အစိုးရရဲ့ဆူနာသတင်းဌာနကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဇူလိုင်လကတည်းကအလွန်ကိုကြီးမားပြင်းထန်တဲ့မိုးအဆက်မပြတ်ရွာသွန်းမှုကြောင့်မြို့တော်ခါတွန်အပါအဝင်အနည်းဆုံး15ပြည်နယ်ကလူပေါင်း2000နီးပါးကိုထိခိုက်ဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဆူဒန်တောင်ပိုင်းWhite Nile ပြည်နယ် area တဝိုက်ကတော့အဆိုးဆုံးဖြစ်ပါတယ်။ Nile မြေရေကြီးမှုဆက်ပြီးရှိနေတာဟာအကြီးမားဆုံးပြဿနာဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနအရာရှိတဦးကိုကိုးကားပြီးဆူနာသတင်းဌာနကဖော်ပြထားပါတယ်ရှင
်။တင်းလာနေမနဲ့ခင်ထိတိုင်းအောင်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မန်းအင်ရင်နိုင်တို့ကြောပြခဲ့ကြတာပါကျွန်တော်တို့ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ VO ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးနားဆင်ရမှာကရိုဟင်ဂျာတွေမူလနေရပ်မှာပြန်လည်အခြေချနိုင်မဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိသေးဘူးလို့ပြည်တွင်းအခြေစိုက်ရိုဟင်ဂျာအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်နိုင်ငံသားဖြစ်မှုအပါအဝင်အခြေခံနိုင်ငံသားအခွင့်အရေးတွေဆုံးရှုံးနေရဆဲဖြစ်ပြီးစိုးရိမ်ဝဲအခြေအနေတွေကြောင့်ဒုက္ခသည်တွေအိမ်မပြန်နိုင်သေးဘူးလို့ပြောဆိုတာပါမြန်မာအစိုးရအနေနဲ့ဥပဒေနဲ့အညီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့သုံးသပ်သူတချို့လည်းရှိပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါတိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နဲ့ဆက်ထွက်သွားကြတာဒီဩဂုတ်လထဲမှာနှစ်နှစ်ရှိလာပြီဖြစ်ပါတယ်ဒါပေမဲ့ရိုဟင်ဂျာတွေအခုချိန်ထိမူလနေရပ်ကိုမပြန်နိုင်သေးတာဟာအစိုးရနဲ့စစ်တပ်ကရိုဟင်ဂျာပြည်ထောင်ကိုကင်တွယ်ဖြေရှင်းလိုစိတ်မရှိတာကြောင့်ဖြစ်တယ်လို့လန်ဒန်အခြေစိုက်ရိုဟင်ဂျာအဖွဲ့ဖြစ်တဲ့ Burmese Rohingya Organisation UK အဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကဝေဖန်လိုက်ပါတယ
်ကျွန်တော်တို့ရိုဟင်ဂျာတွေရဲ့ကြေးရွာတွေမှာကျွန်တော်တို့ပြန်နေတယ်ဘသူမှဟိုကအချင်းစခန်းတွေမှာမနေချင်ဘူးနောက်တစ်ခုကျတော့အခုရိုဟင်ဂျာ9သိန်းလောက်ရှိတယ်ဒီရိုဟင်ဂျာတွေကသူတို့ရဲ့လေယာဉ်မြေတွေမှာလည်းတွားလို့မရဘူးသူတို့ကြောင်းတက်ခွင့်လည်းမရှိဘူးသူတို့ကိုနိုင်ငံသားအခွင့်အရေးပြေဝါလည်းမရှိဘူးပြီးတော့တွားလာခွင့်တွေလည်းပိတ်ပင်ထားတယ်ပြီးတော့ UN Fact Finding Mission ကလည်းရခိုင်ဒေသမှာပေါ်တော့လူမျိုးတို့တပ်ဖြတ်မှုကရိုဟင်ဂျာတွေကအခုထိခံနေရတော့ပဲသူတို့အနေနဲ့ထောက်ပြပြောဆိုထားပါတယ်အဲ့ဒါလည်းကြီးကြီးမြတ်ကျွန်တော်တို့အနေနဲ့ဘလို့နည်းနဲ့မှပြန်မဲ့အခြေအနေမရှိဘူးခင်ဗျာ NLD အစိုးရနဲ့စစ်တဲ့အစိုးရရောစစ်တဲ့ရောသူတို့မှာရိုဟင်ဂျာပေါ်မှာဒီပြဿနာကိုဖြေရှင်းဖို့ဘာတခုမှစန္ဒအပြည့်ဝမရှိဘူးဆိုတာကျွန်တော်တို့အနေနဲ့တွေ့ရပါတယ
်။ရိုဟင်ဂျာပြဿနာကိုမြန်မာအစိုးရကကင်တွယ်ဖြေရှင်းလို့စိတ်မရှိဘူးဆိုတဲ့ဆွဆွဲချက်ဟာယုတ်တိမရှိဘူးလို့အမေရိကန်မှနေထိုင်တဲ့မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကမြင်ပါတယ
်။စစ်မှန်တဲ့ဒုက္ခသည်တွေပြည့်စုံတဲ့လူတွေကိုလက်ခံရေးအတွက်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတခါနေစရာထိုင်စရာတွေကိုအကူအညီဆောက်ပေးမယ်ဆိုတဲ့နိုင်ငံတွေနဲ့သဘောတူညီမှုတွေလုပ်နေပါတယ်။အဲ့တော့အစိုးရဘက်ကတက်နိုင်ဆုံးဆောင်ရွက်နေတယ်အဲ့လိုမလုပ်ဘူးဆန္ဒမရှိဘူးဆိုတော့ဆွဆွဲချက်ကတော့ကျွန်တော်ရယ်ယုတ်တိမတန်ဘူးပဲထင်တယ်ခင်ဗ
ျရိုဟင်ဂျာတွေကိုပြန်လည်လက်ခံနေရခြားထားပေးဖို့မြန်မာအစိုးရက2018နိုဝင်ဘာမှာပထမဆုံးအကြိမ်နဲ့ဒီနှစ်2019ဩဂုတ်လ22ရက်နေ့မှာဒုတိယအကြိမ်လှုပ်ဆောင်ခဲ့ပေမဲ့ဘယ်သူတဦးတယောက်ကမှပြန်လာတာမျိုးမရှိပါဘူးရိုဟင်ဂျာတွေအိမ်ပြန်နိုင်ရေးကိစ္စမှာနိုင်ငံတကာတာဝန်ရှိသူတွေအနေနဲ့မြန်မာအစိုးရဘောအခုတည်းပို့ပြီးတိရောက်တဲ့ဖိအားတွေပေးဖို့လိုတယ်လို့ဦးထွန်းခင်ကပြောပါတယ်
။အစိုးရကကျွန်တော်တို့ NVC ကပေးမယ်ဆိုပြီးတော့ဟိုအမောင်ရှာနေတာပေါ့နော် NLD အစိုးရကကျွန်တော်တို့အနေနဲ့ ဘယ်လိုနည်းနဲ့မှနိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်တို့ကိုပြန်မပေးသေးသေးနိုင်ငံတကာအကာအကွယ်မပေးသေးသေးကျွန်တော်တို့ဘယ်လိုနည်းနဲ့မှပြန်လို့ရမယ်မဟုတ်ဘူးသူကထောက်ပြထားတာပဲရိုဟင်ဂျာတွေမိမိနေရဒေသကိုပြန်တဲ့နေရာမှာနိုင်ငံတကာကနေထိရောက်တဲ့ဖိအားပေးမှုရှိမှပဲရိုဟင်ဂျာတွေကမိမိနေရဌာနဒေသကိုပြန်လို့ရမယ်အနေအထားမှာရှိပါတယ
်မြန်မာအစိုးရကတော့ဥပဒေနဲ့အညီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာမြင်ရတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
ဒီသူတို့တောင်းဆိုထားတဲ့တောင်းဆိုချက်တွေဟာမြန်မာနိုင်ငံမှာတည်ဆဲဥပဒေတွေနဲ့ကိုက်ညီလို့ရှင်တော့ဒီအစိုးရကဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီနောက်အနာဂတ်လုံခြုံရေးကာကွယ်ရေးဆိုတဲ့ကိစ္စတွေကတော့ဟိုကြိုတင်ပြီးတော့အာမခံချက်ပေးထားလို့မရတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်နောက်တစ်ခါနိုင်ငံသားဖြစ်မှုကလည်းနိုင်ငံသားဖြစ်မှုဥပဒေနဲ့ညီတဲ့လူတွေကိုခွင့်ပြုမယ်လို့ပြောထားပြီးသားဥပဒေနဲ့ညီရင်တော့နိုင်ငံသားဖြစ်မှုကိုဆိုရတာပေးမှာပါပဲ။မှန်ကန်တဲ့လူဆိုရင်တော့နိုင်ငံသားဖြစ်ကုန်လို့နေထိုင်ကုန်လို့စသဖြင့်ဒါတွေကတော့ရှိလာနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ဆွဆွဲချက်တွေဟာခိုင်မာမှုအတော်အားနည်းတယ်လို့ကျွန်တော်အမြင်ပါတယ်ခင
်ဗျ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အချင်းချင်းညှိနှိုင်းဆောင်ရွက်နေတယ်လို့လက်ခံနေရခြားရာရေးကိစ္စမှာလည်း UNHCR UNDP စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။2019ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာမွတ်စလင်အကြမ်းဖက်အဖွဲ့ကရဲကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နေဆက်ထွက်သွားတယ်လို့ကုလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ။တင်လာနေမနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့မြမရေးရဆွေးနွေးခန်းဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့နိုင်ငံရေးစိတ်ဆန္ဒနဲ့အပြေရှားဖို့လိုတယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်လည်းဖြစ်ခြားကောင်းပါတီမိုင်းရယ်ပြည်သူ့လွှတ်တော်အမတ်စိုင်းတီဟာကျော်ကိုဒေါက်ခင်ဆိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားတာပါ။
ကကထွက်တဲ့နေရာမှာအခွဲပေါင်းအချက်ပေါင်းပေါ့နော်3965ချက်တင်သွင်းတယ်ပေါ့အဲ့ဒီထဲမှာစံတိုင်းနာမျိုးဒီမိုကရေစီအဖွဲ့ချုပ်ကတော့စံချိန်တင်ပေါ့နော်1112ချက်ပေါ့ဥဆောင်ပြီးတော့ဟိုတင်သွင်းထားပါတယ်ပေါ့အဲ့ခါကျတော့ဒီ1100ကျော်ကအခုလာမယ့်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပေါ့နော်အဲ့ဒီမူကြမ်းရေးဆွဲတဲ့နေရာမှာအလားအလာဘယ်လောက်လောက်ရှိပါလဲရှင
်ကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်တွေများတဲ့အကြောင်းရင်းအနေအချင်းလောက်တော့ကျွန်တော်နည်းနည်းပြောပြပါသေးတယ်။ဟုတ်ကဲ
့ပါ
။အဓိကတော့ကျွန်တော်တို့ရဲ့ဒီလွတ်တော်တဲ့ဝင်လာတဲ့အကြောင်းရင်းတရားမှာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဆိုတဲ့အီမန်ချက်တစ်ခုပါဝင်ပါတယ်။ဒါပေမဲ့လည်းလွတ်တော်ထဲမှာကျွန်တော်တို့ပါတီပါဝင်နိုင်မှုအင်အားနည်းပါတယ်။အဲဒါကြောင့်ဒါဒီကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကဒီလွတ်တော်ကုသလေများတဲ့ကနော်20ရာခိုင်နှုန်းလောက်မှဒါလည်းစပြီးတော့ဥဆောင်ပြီးပြင်ဆင်ဖို့တင်တွဲနိုင်တဲ့နေသားပါအဲ့လိုနေသားမှာကျွန်တော်တို့ပါတီကဆောင်ရွက်နိုင်ဖို့အင်အားမရှိပါဘူးဆိုတဲ့ခါကျတော့အခုဒီ NLD ကဥဆောင်ပြီးဒီမှာဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်လာတဲ့ချိန်မှာကျွန်တော်တို့ကအခွင့်အလမ်းတရက်အနေနဲ့ကျွန်တော်တို့ပါတီရဲ့မူဝါဒရည်ရည်ချက်တဘောရာတော့ကျွန်တော်ခံယူချက်တွေကိုဒါအားပြီးသူတည်ရှိနိုင်ဖို့တစ်ချက်ရယ်နောက်ပြီးတော့တခြားတော့အဖွဲ့အစည်းတွေပေါ့တခြားတော့အဖွဲ့အစည်းဆိုတာကအင်အားကြီးတဲ့နိုင်ငံပါတီတွေတမတော်ပါဝင်ကျွန်တော်တို့တဘောထားတွေတည်တော်ဖို့ဖြစ်ပါတယ်အဲ့လိုလုပ်တဲ့ချိန်မှာကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်ကများတော့ပါတယ်အမှန်တိုင်းပြောရရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်နိုင်မဲ့အနေအထားကိုတိတ်ပြီးတော့ကျွန်တော်တို့တိတ်ညော်မှန်းလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကခက်ခဲမှန်းလို့များတည်ပါတယ်အားလုံးတည်ပါတယ်65ရာခိုင်နှုန်းအထက်သဘောတူညီမှုမရဘူးဆိုတချက်မှပြင်လို့ရမှာမဟုတ်ပါဘူး။အဲ့တော့အဲ့လိုမျိုးမျောမှန်းချက်နဲ့ဒါနဲ့ဘာဖြစ်လို့ကျွန်တော်တို့အများကြီးတင်ရတယ်ဆိုတော့ကျွန်တော်တို့ကတွားလို့တဲ့ဆိုင်စန္ဒကကျွန်တော်တို့ပါတီရဲ့ရည်တည်ချက်ကဒီအနာဂတ်မှာ Federal Democracy နိုင်ငံတော်စနစ်ကိုကျွန်တော်တို့တွားဖို့မျောမှန်းထားပါတယ်။အဲ့တော့ဖွဲ့စည်းပုံခြေခံဥပဒေကိုတပုံးမှတစ်ခုတည်းလေးကိုယ့်ရဲ့အကျိုးစီးပွားလိုလားချက်တွေတော့ပဲပြင်မယ်ဆိုရင်အဲ့စနစ်ပြင်ပြောင်းလဲရေးကိုရောက်မှာမဟုတ်ဘူးဆိုတော့ရည်ရချက်တကြောင်ကျွန်တော်တို့ကပြင်လိုက်တဲ့အချိန်မှာအခြေခံမူကစပြင်လိုက်ပြီးတော့မှတကယ့် Federal ပုံစံဖြစ်တဲ့เนาะ Democracy စံနှုန်းတွေနဲ့ကိုက်ညီတဲ့စနစ်တစ်ခုလုံးကိုလုံနိုင်ဖို့အတွက်ကျွန်တော်တို့ပြင်လိုက်လို့ပုံမှန်ပေါင်း1112ချက်
ဒါတင်ဆက်ဖို့ဖြစ်သွားပါတယ်။အင်းဒီရလေဒီရှမ်းတိုင်းနာမြတ်ဒီမိုကရေစီအဖွဲ့ချုပ်လိုပဲသူတို့ရဲ့ဒီဟိုညီမှန်းချက်ပေါ့နော်ညီမှန်းချက်တွေရဲ့အရေးကြီးတဲ့တစ်ခုကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးညံ့ရင်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကြွေးကြော်သားနဲ့သူတို့ရွေးကောက်ပွဲဝင်ခဲ့ကြတာပေါ့နော်အဲ့တော့ဒီခုသူတို့ဒီ
2020ခုကျင်းပခံနေတဲ့လေးအချိန်ကြာမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလှုပ်လာတာနောက်ကြတယ်လို့မယူဆဘူးလားရှင်နောက်ကြတယ်လို့ပြောလို့ရပါတယ်တကယ်တမ်းပြောရရင်သူတို့ရဲ့ရွေးကောက်ပွဲကျင်းပစာတမ်းမှာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါတယ်ဆိုတဲ့ခါကျတော့သူအာဏာရလာပြီလွတ်တော်တဲ့ရောက်လာပြီလုံနိုင်ကိုင်နေတဲ့အနေထားဖြစ်လာတဲ့အနေထားမှာစတင်ပြီးဆောင်ရဲ့ kong pi me le ta khu nld ga ma no tu lut dot tha ma taip pi lo lut ta kain da ma shi de cha chang naw tha lut dot pyin ba phit de da 23 ya su pin lo ni la kha so de mira sin sun ni bwe ri ko tu saung ya la khe de ni tha twet ji lai lut dot tha ma le phwe si bon pyin phu dot dot khe khe de ni tha tu jong chai khe lein me lo chan lo tin ba de
တဲ့ဒီလိုဒီပြည်ခိုင်ပြိုးပါတီပေါ့เนาะကျမတို့ပြောလို့ရတာပေါ့အဓိကအတိုက်ခံပါတီပေါ့အဲ့ဒီအတိုက်ခံပါတီကနေပြီးတော့သူတို့ဒီပြင်ဆင်တဲ့အခါမှာပေါ့သူတို့ဘက်ကပြင်ဆင်လို့ခြင်းနဲ့ဟိုစေချက်ပေါ့เนาะဟိုသူတို့ပြောတာတော့အမှန်တော့သူတို့ဒီပူပေါင်းကော်မတီထဲမှာပါခဲ့တာမဟုတ်ဘူးဒါပေမဲ့ပူပေါင်းကော်မတီထဲမှာပါဖို့လွှတ်တော်ရဲ့ဟိုတွန်းအားကြောင့်သူတို့ရဲ့စေချက်ကပါသွား parabono, or the Shanta and Nama democracy, where you get the check on the town nearby. A yeti checklist in the Telabu Yanazi, Blue Halli, Pinjin in this.
The Kerangero, Jonoruga, Yeti, a chess, a possible chicken, Ubis, or she now do a check sandy camera. A she had a coupia line, do not send any, and now a Jongari along like Pianaba. Now I check a chair like Pianaita, and do not send it a chapel married, and Yaipian chase happy Pianaba. Jonoruga, Poma, the Kudali, like Pian, be the good Josie Wap, Petola County, Paddy, Josie Waddle, or Gondamamon, a good. Bumio the coup at that old being at the coup at Josie Washington, the coup and Sangadam Hopin. Senator Coulomb Boma Chicken, Teletic, Sangada Pieta to Jamulu. Beha Yiji, they look joined on an Epua Capare. Jonoroa Dika Pinchina, Senate Pieta to Jamulu, Abuani, Bio Ubi Bue Banga, the Ubi Bumanda Pieta, a Teluto, Aluto, Possibum, Gesari. Now we also eat by Sanga Gesama, Tamada Senate, the Bincho Senate. Now, we are going to be able to do this. We are going to be able to do this. We are going to be able to do this. We are going to be able to do this. We are going to be able to do this. We are going to be able to do this. We are going to be able to do this. We are General Possible, being put in and had a chatter to General Rua, the Kutuli, lost sweat of VP and lying. Do the Kudong, General Chase at Hamuga, Jeppe, and it had shipped by it.
Get a lot of my chair lady and Yai Pinjin, go on a Pinjin in Jarrah's Gushi. Tie you a pin in Mesa, a thick coup, Yan Yilay, one of Pinna Munashi. I'll tell you, since I only send out my little money, the Piani VT, Lubin Yan in it, Mirabono, the Locke Kelly, Possible New.
เย็นมื้อนี้တော့เวเนี่ยอติตะคู่นี้ยีไล่จ่ายปูบกางเวบูล่ะဆိုတော့จัจจมาလူဝင်းတွင်เนี่ยမေးကြည့်လိုက်တာပါရှင်တကယ်တမ်းကျတော့ဒီဖွဲ့စည်းပုံကြီးကိုကျွန်တော်တို့ပြန်စမ်းစားလိုက်ရင်ကနဦးစတင်ရေးဆွဲတဲ့အချိန်မျိုးပြန်လဲထုံးတက်ဖို့လိုတယ်ပေါ့ကျွန်တော်တို့ပါတီအနေနဲ့တကယ်တမ်းကျွန်တော်တို့ပါတီတည်ထောင်ပြီးရည်တည်လာတဲ့အနေထားကဒီပင်လုံးဂတိကဝတ်တီပင်လုံးစာချုပ်ကနေပေါက်ဖွာလ ကျွန်တော်တို့ပြည်နယ်ပေါင်းစုံညီလာခိုင်လို့ပြီးတောင်ကြီးမှာလို့ပြီးအားလုံးတပေါ်သူဆုံးဖြတ်ထားတဲ့မူရှိပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒီတိုင်းမျိုးလွတ်တော်မှာလာတင်ပြီးတော့ဒီပြည့်မဲ့ချိန်လေးမှာပဲမချုံနေဝင်ကအနေနဲ့လိုက်တယ်ဒါကကျွန်တော်တို့
တမိုင်းကြောင်းနဲ့ကျွန်တော်တို့ပါတီကအဲ့မပြီးပြတ်သေးတဲ့မပြီးဆုံးသေးတဲ့ကျွန်တော်တို့လူကြီးများရဲ့တာဝန်တွေကိုကျွန်တော်တို့ပါတီကဆက်လက်ဆောင်ရွက်ပါမယ်ဆိုတဲ့အခြေအနေနဲ့ပါတီဖြစ်လာတာဖြစ်ပါတယ်ဆိုတော့ခါကြတော့နောက်တော့ဒီ2018ဖွဲ့စည်းပုံအခြေခံဥတည်ဖြစ်လာမယ်မြန်မာနိုင်ငံပြည်လာခံဒီဖွဲ့စည်းပုံအခြေခံဥတည်ရေးဆွဲရေး process ဖြစ်စဉ်မှာကတဲကူကကျွန်တော်တို့လူကြီးများပ
အဲ့တော့အဲ့တုန်းကအချိန်ကြီးကကျွန်တော်တို့ဆန္ဒတဘောထားတွေနဲ့မကန့်ညီတဲ့အချက်လက်တွေထည့်သွင်းပါဝင်လာပြီးတော့ဘယ်လိုမှပြောဆိုဆွေးနွေးလို့မရတဲ့အဆုံနောက်ဆုံးမှာအန်အန်ဒီနဲ့ကျွန်တော်တို့ပါဝင်တည်တော်များဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးမှာပါဝင်ခြင်းမရှိဘဲထွက်ခဲ့လိုက်တယ်အဲ့ဒီအကျိုးဆက်လည်းပဲကျွန်တော်တို့ကောင်းဆောင်များကဒီထောင်ကြအတန်းကြဖြစ်ခဲ့ပါတယ်ဟုတ်က ကျွန်တော်တို့ပါတီရဲ့အောက်ထားရေးခုခွန်ထုံးယူတာဒီဖွဲ့စည်းပုံခြေခံဥပဒေအတိတ်ရေးမှာဖြစ်မယ်ဆိုတာဒါပြောခဲ့ပူပါတယ်ဆိုတော့ခါကျတော့ကျွန်တော်တို့အောက်ဒီခြေလူငယ်တွေပေါ့လေခုပြန်ပြီးတာဝန်ပါတီတာဝန်ယူလာတဲ့အနေထားမှာကျွန်တော်တို့ကဒီကောင်းဆောင်ရင်ပြောတဲ့ဒါအတိတ်ရေးဆွဲမယ်ဆိုတဲ့မူတိုင်းဆက်သွားလိုက်မယ်ဆိုရင်ဒါကြောဖြစ်ရမယ်အခက်အခဲတွေကြုံဆုံရမယ်အနေထားတ ဖို့ဒါကျွန်တော်တို့တင်သွင်းလိုက်တဲ့အနေထား
တက်မတော်သားတွေရဲ့တက်မတော်သားကိုယ်စားလှယ်တွေရဲ့ပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအောင်ရှေ့ရောက်နိုင်မယ့်အလားအလာရှိပါလားရှင
်အဒီနေရာမှာကျွန်တော်တို့အမြင်ပေါ့ကျွန်တော်လည်းမကြာခဏပြောတဲ့အမြင်တစ်ခုရှိပါတယ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့ဆိုတာကလွတ်တော်ထမ်းမှာရှိတဲ့လွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းအထက်ကျော်သဘောတူညီမှပြင်လို့ရမယ်ဆိုတဲ့အနေထားပါဆိုတဲ့ခါကျတော့တမ်းတော်ပဲပါတီဖြစ်စီမှာပါတီဖြစ်စီဒီဖက်တချမ်းတည်းနဲ့ NLD နဲ့တိုင်းလားပါတီပဲနဲ့ပြင်လို့မရပါဘူးเนาะတမ်းတော်ကလည်းပဲစံငိုင်းရေးပြည်တော်စုစံငိုင်းဖွဲ့ဖွဲ့ပါတီနဲ့တမ်းတော်နဲ့ပြင်ချင်တိုင်းလည်းပဲဒီဖက်ကဒီ NLD နဲ့တိုင်းလားပါတီတွေကလက်မခံဘူးဆိုရင်ပြင်ဆင်လို့မရပါဘူးဆိုတဲ့ခါကျတော့ကျွန်တော်တို့အားလုံးကပုံကြီးမှန်းချက်တူညီတဲ့စုံမတ်တစ်ခုကိုရှာဖို့လိုပါတယ်အဲ့ဒါမှမရပဲနဲ့ဘယ်လိုမှပြင်လို့မရပါဘူးခုနပြောတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစကဝိုင်းကတဆင့်ဒါပြင်ဆင်ဖို့ဖြစ်လာနိုင်တဲ့အနေအထားဆိုရင်ပြန်တွက်ကြည့်လိုက်ရင်ကျွန်တော်တို့27ရာစုပင်လုံကနေပြီးတော့သဘောတူညီချက်ရလာတာ51ချက်ဆိုတာကတကယ်တမ်းပြောရင်ပြန်တွက်ကြည့်လိုက်ရင်ကျွန်တော်တို့ဖွဲ့စည်းပုံခြေခံဥပဒေ2008ထဲကဖေးထားချက်ကိုတိုက်ပြီးတော့ပွဲပြားချမ်းလာတာမရှိပါဘူးဆိုတဲ့ခါကျတော့အဲ့ဒါနဲ့ယူပြီးတော့ပဲဒီထဲပြင်မယ်ဆိုတာတလုံးနဲ့ပဲရပါတယ်တက်ဒီမိုကရေစီဖက်ဒရယ်တည်ထောင်မယ်ဆိုတဲ့တော်လုံးချက်တစ်ခုလောက်ပဲရနိုင်ပါတယ်အဲ့တော့နောက်ပိုင်းဘယ်လိုဆက်လုပ်မလဲဆိုတာတော်တော်လေးထိခဲပါတယ်ဆိုတဲ့ခါကျတော့ပြင်ပကနေငင်းချိုင်းဆွေးနွေးပွဲစကဝိုင်းကနေဆွေးနွေးပြီးရလာတဲ့ရတဲ့ချက်တွေနဲ့ဒီထဲမှာပြန်ပြင်မယ်ဆိုပြန်တော့လေဒီဖွဲ့စည်းပုံခြေခံကတိတ်ပြီးတော့ထူးထူးခြားခြားပြောင်းလဲသွားတာဘာမှမရှိပါဘူးအဲ့လိုတွေဖြစ်နေတဲ့တကြောင်မလို့အခုကျွန်တော်တို့မြင်နေတဲ့အနေအထားကတကယ်တမ်းကျဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့ဆိုတာတကယ်နိုင်ငံရေးစိတ်ဆန္ဒအရတကယ်တိုင်းပြည်ကြီးကိုဘယ်လောက်ထိစိတ်ဆင်နာထားကြမလဲဆိုတဲ့စိတ်ရင်းအမှန်နဲ့ဒီသူ့ဖက်ကိုဖက်ကိုမပြောဘဲနဲ့ပြည်ထောင်စုအရေးကြီးကိုကျွန်တော်တို့ကောင်းအောင်ဘယ်လိုတွေဝိုင်းဝန်းပြီးတော့ဆောင်ရွက်ကြမလဲဆိုတဲ့စိတ်လေးထားလိုက်ပြီးတော့မှဖြစ်နိုင်ချေရှိတဲ့ဖြစ်တင်ဖြစ်တိုက်တဲ့ဟာကိုတမတော်လည်းလက်ခံပေးဖို့လိုတယ်လို့အင်အားအများဆုံးဖြစ်တဲ့ NLD ကလည်းဒါကိုတဘောပေါက်ပြီးတိုင်းသားတွေရဲ့ဆန္ဒတွေကိုလည်းပါအောင်ဆောင်ရွက်ပေးဖို့လိုပါမယ်အခု NLD ပြင်တဲ့ပြင်ဆင်ချက်တွေကိုလေ့လာကြည့်လိုက်ရင်ပုံမှန်တရားကျော်မှာတိုင်းသားတွေမျှော်မှန်းတဲ့လူလားချက်တွေကတိတ်ပြီးတော့အားရကျဉ်းက်ဆရာလုံးဝမကောင်းတဲ့အနေအထားမှာဖြစ်နေတဲ့အတွက်ကြောင့်မို့လို့တိုင်းသားတွေကဘယ်လောက်ထိထောက်ခံမလဲဆိုတာဖြစ်လာပါတယ်ဒီပြင်လည်းအခုလည်းတမ်းတော်သားကိုစီလေးတွေကလည်းထိုင်ပဲထိုင်ကြည့်နေတဲ့အနေအထားဆိုတော့သူတို့သဘောထားဘယ်လိုရှိမလဲပြောရခဲ့ပါတယ်ဆိုတော့သူတို့ကသဘောတူလက်ခံလာနိုင်ခြင်းမရှိရင်လည်းဒီဖွဲ့စည်းပုံပြင်ဆင်လုပ်ငန်းစဉ်အောင်မြင်နိုင်တဲ့အလန်းကြောင်ရောက်နိုင်လိမ့်မယ်လို့မယူဆပါဘူးတိတ်ပြီးတော့ဖြစ်နိုင်ချေနဲ့တယ်လို့ပဲသုံးသပ်ဖြစ်ရစီ
โอเคป่ะเจตุอายิเต็มมาเลยใช่มั้ยโอเคป่ะทีนี้เราไปเลย
ဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့နှင်းလာနေမနက်ဖက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနမီတာ3240 48အပြင်လိုင်းလမ်းမီတာ190ကပါတိုးချက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတရာထူးခြားဆန်းရသတင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီတဲကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တရုတ်နယ်စပ်ကွန်သွေးရေးပြဿနာအပြေဘလို့ရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမန်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့အောက်ဂိုလာ19ရက်နေ့ကမန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ5ခုကိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုမှာစစ်ရေးပြစ်မှတ်တွေအပြင်မြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးပမာဏအများဆုံးလုပ်နေတဲ့မန္တလေးလာရှိုးမူဆယ်နဲ့ချင်းရွှေရောကားလမ်းပေါ်ကတံတားတချို့ကိုလည်းဖျက်ဆီးခဲ့တာကြောင့်တရုတ်မြန်မာကုန်သွယ်ရေးလည်းရပ်တန့်သွားခဲ့ရပါတယ်။ငကူကလေးကတရုတ်မြန်မာကုန်သွယ်ရေးမှာအထိနာနေပြီးသားဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အခုဖြစ်ရကြောင့်နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးမှာဘလောက်ထိခိုက်နစ်နာသွားမလဲဆိုတာကတော့စိတ်ဝင်စားစရာပါ။ကုရပတ်မြန်မာနေဆက်ကုံသွယ်စီးပွားရေးအခြေအနေအလားအလာအကြောင်းလေ့လာတင်ပြသွားပါမယ်
။ရခိုင်အေအေကိုကက်နဲ့တအောင်းပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့တရုတ်မြန်မာနေဆက်မူဆယ်ကုံသွယ်ရေးလမ်းကြောင်းဟာကုံသွယ်မှုပမာဏအများဆုံးလမ်းကြောင်းကြီးဖြစ်ပါတယ်။တနိုင်ငံလုံးနေဆက်ကုံသွယ်မှုအားလုံးစုစုပေါင်းရဲ့48ရာခိုင်နှုန်းတရုတ်နေဆက်ကုံသွယ်ရေးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်။တရုတ်မြန်မာနှစ်နိုင်ငံကုံသွယ်ရေးစုစုပေါင်းပမာဏနဲ့တွက်ရင်တော့54ရာခိုင်နှုန်းကျော်ရှိတာမို့မြန်မာနိုင်ငံအတွက်အတော့ကိုကြီးတဲ့ကုံသွယ်ရေးလမ်းကြောင်းလို့ဆိုရင်လည်းမမှားပါဘူး။စီးပွားကူတန်းက2019ဇွန်လကုန်အထိနောက်ဆုံးထုတ်ပြန်တဲ့စည်းင်းစရားတွေအရအဲ့ဒီနယ်စပ်ကုန်သွယ်ရေးစခန်းကနေတစ်နှစ်ကိုပို့ကုန်ဒေါ်လာ10တန်းခွဲဘူးသွင်းကုန်5တန်းခွဲဘူးနဲ့တစ်နှစ်ဒေါ်လာ16တန်းဘူးလောက်ကုန်သွယ်မှုလုပ်နေကြတာပါ။အခုဒီလမ်းကြောင်းယာယီရက်ဆိုင်သွားပြီဖြစ်တဲ့အတွက်တနေ့ကုန်သွယ်မှုတန်ဖိုးဒေါ်လာ16တန်ဖိုးလောက်မလုံနိုင်တော့တဲ့သဘောပါပို့ကုန်သမားတွေလည်းကုန်မပို့နိုင်တော့ပြောင်းတီးနှံတတိရေနံထွက်ကုန်ပါဝင်ကုန်တင်ပို့သူတွေစိုက်ပျိုးထုတ်လုပ်သူတွေနဲ့အဲ့ဒီလုပ်ငန်းတွေပါဝင်ပတ်သက်နေကြသူတွေအားလုံးနစ်နာမှုရှိကြပါတယ်တိုက်ပွဲအတွင်းအဓိကပျက်စီးသွားတာကတီဘောနဲ့နောင်ချိုကြားကဂုတ်တွင်းတရားပါအစိုးရဆောက်လုပ်ရေးဝန်ကြီးဌာနကတော့အဲ့ဒီတံတားချက်ချင်းပြင်ပါတယ်။9ရက်အတွင်းပြင်ဆင်လို့ပြီးသွားပေမဲ့လူစီးကားတွေရင်းနဲ့ကုန်အလေးချိန်36တန်ထက်မပိုတဲ့ကားတွေလောက်ပဲဖြတ်တန်းသွားနိုင်ပေ။ယာယီတံတားလောက်ပဲထိုးနိုင်ခဲ့တာပါ။ဒီအတွက်မန္တလေးမူဆယ်တီထောင်စုကားလမ်းမကြီးမှာကုန်စည်တင်ပို့နေတဲ့တန်50နဲ့60အလေးချိန်ရှိတဲ့22ဘိန်းတွဲကားကြီးတွေကတော့မသွားနိုင်သေးပါဘူး။အဲ့ဒီကားကြီးတွေသွားလာနိုင်ဖို့နောက်ထပ်ခိုင်ခန့်တဲ့တံတားအစ်စ်တစင်းတိစောက်ရမှာဖြစ်ပြီးအနည်းဆုံးတစ်လကျော်ကြာနိုင်တယ်လို့စီးပွားကူတန်းဒူးဝင်ကြီးကမီဒီယာတွေကိုပြောပါရယ်။လက်ရှိဂုတ်တွင်းတံတားကောင်းသွားလို့ကုန်တင်ကားငင်နဲ့လူစီးကားတွေဖြတ်တန်းသွားလာနိုင်တဲ့အတိုင်းအဲ့ဒီလမ်းကြောင်းပေါ်မှာတိုက်ပွဲတွေမငြိမ်သက်သေးလို့ကုန်တင်ကားတွေလွတ်လွတ်လပ်လပ်ဖြတ်တန်းသွားလာလို့မရသေးပါဘူး။နောက်မြမပို့ကုန်တွေအဓိကသွားရဖြစ်တဲ့ချင်းရွှေဟော်လန်းကတံတားတချို့ကိုလည်းပြုပြင်ရပါအောင်မယ်
။မြန်မာနဲ့တရုတ်နယ်စပ်ကုန်သွယ်ရေးမှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကာလကစမြန်မာဘက်ကအတော်အထိနာခဲ့ပါတယ်။အကြောင်းကတော့နယ်စပ်ကုန်သွယ်ရေးကနေတစ်ဆင့်နှစ်ပေါင်းများစွာကြာအောင်တရုတ်နိုင်ငံဘက်တင်ပို့နေတဲ့မြန်မာဆန်စကွဲနဲ့အခြားပို့ကုန်တချို့ကိုတရားမဝင်လို့ဆိုပြီးတရုတ်ဘက်ကဖမ်းဆီးအရေးယူမှုတွေလုပ်နေတာကြောင့်သွေးမရဖြစ်ပြီးမြန်မာကုန်သည်တွေဒုက္ခရောက်ခဲ့ကြတာပါ။စင်းစရားတွေကိုပြန်နှိုင်းယှဉ်ကြည့်ရင်2018ခုနှစ်က Muse Nezagani, Diogo, Pogo, Dene Dollar, Setitama, Donanjo, Wotuyagani, Natal Sako, Sinziari, Ya, Dene Dollar, Sedangue, Nivabube, Tunai Barore, Daham, Nima Pogo, Dambu, Dea Dollar, Tamula, Dene Dresso, Dollar, Tanthua, Jobula, Matuna, Nore the Bo, Nina, Dore the Bo, Piane Bare, Edariha, Nima Sane, Copedinani, Matimbuna, and Petanaja Pibare. A chat per maro, Tiobega, Tungo, Damuga, Dene Dollar, Tanyo,
တနည်းဒေါ်လာ3000ငါးစေကျော်မြင့်တက်လာတာတွေ့ရပါတယ်အခုလိုတရုတ်မြန်မာနေဆက်ကုန်သွယ်ရေးမြန်မာဘက်ကအခက်အခဲဖြစ်နေခြင်းနေဆက်ကုန်သွယ်ရေးလမ်းမကြီးကိုဝင်တိုက်ခင်ရတော့မြန်မာအစိုးရအတွက်ဘူးလေးရာဖျုံဆင့်တယ်လို့ဖြစ်သွားစေပါတယ်တကယ်တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားရှေ့လျားတဲ့နေနိမိတ်ထိစပ်မှုတွေရှိနေပေမဲ့ဘာကြောင့်ဒီနေဆက်ဂိတ်တစ်ခုတည်းနဲ့ပဲအများကြီး ချုပ်ကင်ထားတဲ့နေဆက်တွေကလည်းအတော်လေးရှည်လျားပါတယ်။ဘလို့ပဲဖြစ်ဖြစ်မြမအစိုးရအနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးလုပ်ဖို့နောက်ထပ်တရားဝင်နေဆက်ကုန်သွယ်ရေးစခန်းအစ်စ်တွေထပ်ဖွင့်ဖို့လိုနေပြီဆိုတာကိုပြသနေပါတယ်။တရုတ်မြန်မာနေဆက်ဂိတ်တွေထဲမှာတရုတ်ဘက်ကလည်းအစင်သစ်ပြင်ထားပြီးအလားအလာလဲကောင်းတာကကချင်ပြည်နယ်ကကမ်ပိုက်တီနေဆက်ဂိတ်ပါလက်ရှိအချိန်ထိနိုင်ငံတော်အဆင့်တရားဝင်နေဆက်ကုန်သွယ်ရေးစခန်းကြီးဖြစ်မလာသေးသလိုတနေ့ကုန်သွယ်မှုပမာဏဒေါ်လာတသန်းကျော်ကျော်ပဲရှိပါသေးရဲ့အဲ့ဒီနေဆက်ဂိတ်ကိုနိုင်ငံအဆင့်ကုန်သွယ်ရေးစခန်းဖွင့်နိုင်ရင်ဖွံ့ဖြိုးအောင်လုပ်နိုင်ရင်မြန်မာနိုင်ငံမြောက်ပိုင်းအတွက်ကြီးမားတဲ့ကုန်သွယ်လမ်းကြောင်းကြီးဖြစ်လာမှာပါ။ဒါပေမဲ့ဒီလမ်းကြောင်းရဲ့တချို့အစိတ်ပိုင်းတွေကို KIA ကချင်လက်နက်ကင်တွေစိုးမိုးထားတာကြောင့်အစိုးရဘက်ကကုန်သွယ်လမ်းကြောင်းကြီးအဖြစ်အစစ်မြင့်တင်ဖို့စိတ်ပါလက်ပါတိတ်မရှိလာတာကိုတွေ့မြင်နေရပါတယ်
။နောက်ဆုံးတော့ကုန်သွယ်ပြဿနာဟာညဉ့်ညဉ့်ကိစ္စကိုပြန်ရောက်လာပါတယ်။အဲ့ဒီတရုတ်နေဆက်ကတိုင်းသားလက်နက်ကင်တွေနဲ့အပြစ်ရနိုင်ခဲ့ရင်ခိုင်မာတဲ့ညဉ့်ညဉ့်တီဆောက်နိုင်ခဲ့ရင်နေဆက်ကုန်သွယ်ရေးကိုဒီထက်အများကြီးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မှာဖြစ်ပါတယ်။အခုဆိုရင်အစိုးရဟာမန္တလေးမူဆယ်ယထာလမ်းဖောက်ဖို့ဖြစ်နိုင်ခြေရှိတာလေ့လာနေပါပြီ။တရုတ်မီယထာကုမ္ပဏီရဲ့လေ့လာချက်အရ258မိုင်လောက်ရှည်မဲ့အဲ့ဒီယထာလမ်းအတွက်ဒေါ်လာ9ဘီလီယံလောက်ကုန်ကျစရိုက်မယ်လို့ခန့်မှန်းထားပါတယ်။အခုလိုမတည်မငြိမ်အခြေအနေမျိုးဆိုရင်တော့ဒီလောက်ရည်နှီးမြှုပ်နှံမှုမျိုးလုံးသိမလုံးသိမေကွန်းထုတ်စရာတော့လိုမယ်မထင်ပါဘူး။ဒီအတွက်အစိုးရနဲ့တမတော်ဟာတရုတ်နယ်စပ်ကတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစေရအောင်စိတ်ပါလက်ပါကြိုးစားသင့်ပါတယ်။အဲဒီကနေတဆင့်တည်ရခိုင်မြဲတဲ့ညီညာရေးရတဲ့အခြေအနေထိမရောက်သေးရင်တော့နှစ်ဖက်နားလည်မှုတိဆောက်ပြီးပြည်သူလူထုအကျိုးစီးပွားတိုင်းပြည်အကျိုးစီးပွားအတွက်နယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကိုင်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသက်ချက်ကိုနားဆင်ကြရတာပါ။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
။ Gosh, man. တခိုင်မြောက်ပိုင်းမှာ2018ခုနှစ်အပြန်လည်အကြမ်းဖက်ပြည်ပခါတွေဖြစ်ပြီးတော့ဒုက္ခသည်တင်းကနန်းထိနေကြားထွက်ပြေးကြရတဲ့ဖြစ်ရပ်အခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြေးခဲ့ပါပြီ။ထပ်ပြေးသွားတဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်ရက်အတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ကြီးကျူးလွန်ဖောက်ပြန်မှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါမြန်မာစိုးရဘက်ကတော့ဒီဖြစ်ရက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်စရာမလိုဘူးလို့ပြောနေပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေအပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမြတ်မဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါညဗီဒီယိုရဲ့တရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မအေးတန်နာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုတော့ကျွန်မအခုတော်တော်ပြောပြောနေတဲ့အတိုင်းပဲတောရရှင်တွေကျွန်မတို့စီကို Messenger ကနေပြောရေးလာတဲ့စာတွေကိုပြန်ကြားပေးကြပါတယ်အဲ့စာတွေက email ကိုဟိုနောက်ပြီးတော့စာလိုက်တုတ်ကထည့်ပေးပို့တဲ့စာတွေထက်ကိုပို့ပြီးတော့များနေတာပါမကွေးတိုင်းကတော်ရရှင်တယောက်ကကျွန်တော်ကတော့ပခုတ်ခုခရိုင်မြိုင်မျိုးနယ်မင်းသားကျရွာတောင်ပိုင်းကကိုအောင်မြင့်ဝင်းဖြစ်ပါရဲ့ခင်ဗျာတဲ့နိုင်ငံတကာသတင်းတွေအတွက်ဆိုရင်တော့ကျွန်တော်တို့နေတွေမှာ VOE ပဲအားကိုးပြီးတော့နားထောင်ရပါတယ်အရင်ကထက်ဆိုရင်အခု internet ကနေပြီးတော့နားဆင်တာပို့ပြီးတော့ကောင်းပါတယ်ပို့ပြီးတော့ကြိုးစားနိုင်ပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင် Home Tips ဆိုတဲ့တော်ရရှင်ကတော့ VOA ခင်ဗျားတဲ့ပြည်ရင်းပြည်စစ်ပွဲသတင်းတွေကိုထုတ်လွှင့်ပေးပါနိုင်ငံခြားသတင်းတွေမကြည့်ချင်ပါဘူးတဲ့ပြည်ရင်းမှာဖြစ်တဲ့စစ်ပွဲသတင်းတွေကိုကြည့်ချင်လို့ပါဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါခုနတော်ရရှင်ကတော့နိုင်ငံတကာသတင်းဒီတော်ရရှင်ကတော့ဒီပြည်ရင်းသတင်းဆိုတော့ကိုတန်ရတန်ရကိုစိတ်ဝင်စားရကိစ္စရက်တွေပေါ်မှာတော်ရရှင်နေနားထောင်ခြင်းနဲ့ပုံပေါ်ပါရယ်เนาะဒါကြောင့်မလို့ကျမတို့ကတော့နေ့စဉ်ပြည်ရင်းသတင်းရောနိုင်ငံတကာသတင်းရောနောက်ဆုံးရဒီကမ္ဘာထိပ်တန်းနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေနောက်ပြီးတော့အပတ်စဉ်ခန္ဓာတွေဆိုရင်တော့ကျမရေးတို့အသိပ္ပံနဲ့ဤပညာဒီလိုမျိုးတော်ရရှင်နေအားလုံးအတွက်ဘ ഹു တုတ္တဖြစ်စရာကျမရေးကအစားဒီအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ရုံမြင့်တန်ကြားထုတ်လွှင့်မှုကိုလည်းရုံမြင့်တန်ကြားကထုတ်လွှင့်တယ်လို့မျိုးဒီရေဒီယိုထုတ်လွှင့်မှုတွေကိုလည်းလိုင်းတူနဲ့ရေဒီယိုကထုတ်လွှင့်ပေးတာပါဒါပေမဲ့ဒီနှစ်မျိုးစလုံးကိုတော်ရရှင်နေအနေနဲ့ဘယ်ကိုပဲရောက်ရောက် Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်ကျမတို့ရဲ့ဒီရေဒီယိုရုံမြင့်တန်ကြားအင်တာနက်ထုတ်လွှင့်မှုတွေကိုဘယ်ကပဲဖြစ်ဖြစ်ဖမ်းယူနားဆင်အားပေးတဲ့တော်ရရှင်နေအားလုံးကိုကျေးဇူးတင်ပါတယ်နော်ဒီအရာနဲ့ပြောပတ်စင်တင်ဆက်ပေးနေတဲ့အစီအစဉ်လေးကိုကြည့်ရှုပြီးတော့တုံ့ပြန်ချက်ရေးလာတဲ့တော်ရရှင်တယောက်ကတော့ဇော်ဝင်းအောင်ဆိုတဲ့တော်ရရှင်မှာသူကတော့ပြီးခဲ့တဲ့စနေနေ့နောက်ပြီးတော့ရေဒီယိုမှာဆိုတော့ပြီးခဲ့တဲ့တင်းငရီကမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အနေနဲ့ထုတ်လွှင့်ပေးသွားတဲ့အင်တာဗျူးနဲ့ပတ်သက်ပြီးတော့အဲ့အင်တာဗျူးကိုကြည့်ပြီးတော့သူတုံ့ပြန်ရေးသားလာတာဖြစ်ပါတယ်။အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဦးအောင်ကြည်ကိုမြန်မာနိုင်ငံကိုရောက်နေတဲ့ကျမတို့အက်ဒီတာဒေါခင်ဆိုးဝင်းအင်တာဗျူးလုပ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်။ဒီတော့ရရှင်ဒီအစီအစဉ်ကိုကြည့်ရှုပြီးသူ့ရဲ့အမြင်ကိုအခုလိုပြန်ရေးလာပါတယ်
။အာဂရီနဲ့ပတ်သက်လို့ပါဥအောင်ကြီးပြောသွားတာကြားရတာကောင်းပါတယ်။ဒါပေမဲ့အရင်ဆုံးသူ့မဟုတ်တပြိုင်နက်တည်းလှုပ်တင်တာကအများပြည်သူနဲ့သက်ဆိုင်တဲ့ဌာနတွေမှာရိုးရှင်းပြီးလွယ်ကူတဲ့လှုပ်ထုံးလုပ်နည်းတွေကိုအများပြည်သူသိအောင်နှီးမျိုးစုံနဲ့လှုပ်ထားပေးဖို့လိုပါမယ်။အဲ့လိုလှုပ်မထားပေးရင်ဝန်ထမ်းတွေကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုမသိတာကိုအခွင့်ကောင်းယူပြီးပညာပြလှူစားကြပါလေ
ဟုတ်ကဲ့ပါကျမတို့ထုတ်လွှင့်ပေးတဲ့ဒီဥအောင်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုကြည့်ရှုပြီးဒီတော်ရရှင်ကသူထင်တဲ့အပိုင်းကနေပြန်ပြီးထောက်ပြပြီးဆွေးနွေးလာတာဖြစ်ပါတယ်တော်ရရှင်ဇော်ဝင်းအောင်ဖြစ်ပါတယ်အခုလိုမျိုးတော်ရရှင်ရဲ့အစီအစဉ်ကိုကြည့်ရှုပြီးတုံ့ပြန်အကြံပြုလာချက်တွေအတွက်အမြဲတမ်းဖိတ်ခေါ်နေပါတယ်နော်ကျမတို့ VOE ကအထူးသဖြင့်ရခိုင်ဒေသကဒီလူမျိုးရေးပြိပခတ်နဲ့ပတ်သက်ပြီးတင်တဲ့သတင်းတွေပေါ်မှာတော်ရရှင်နေဒီတော်ရရှင်နေလို့ပြောရမှာတော့ခက်ပါတယ်။ဟိုအဖွဲ့အစည်းတချို့ကနေပြောစနစ်တကျဒီတမင်တသက်ဒီဝါရားဖြန့်လှုံ့ဆော်မှုအနေနဲ့ကျမတို့စီကိုဒီဆဲဆိုပြီးဝေဖန်တဲ့စာတွေအများနဲ့ရရှိပါတယ်။ဒါပေမဲ့လည်းဒီကြားထဲမှာကျမတို့စီအစီအစဉ်တွေကိုအများနဲ့နားထောင်အားပေးနေတဲ့တကယ်တာမန်လူထုတွေကတော်ရရှင်နေရှိရဲဆိုတာလည်းတွေ့ရပါတယ်။အဲ့ထက်မှာဒီတော်ရရှင်တယောက်ကတော့အောက်ချင်းငှက်တောင်ပန်ခက်တန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာသူကအဲ့လိုစာတွေနဲ့ပတ်သက်ပြီးတော့ကျမတို့စီကိုအခုလိုရေးလာပါတယ်
။မင်္ဂလာပါ VOA သတင်းတွေကိုအလွတ်မပေးအမြဲနားထောင်နေပါတယ်။သတင်းမှတ်တွေကြောင့်အနာပေါ်တုတ်ကြလို့ VOA ကိုဆက်ဆူနေတဲ့သူတွေကိုပြောချင်တယ်။မကြိုက်ရင်နားမထောင်ကြပါနဲ့။ကျွန်တော်ကတော့ VOA သတင်းကိုစောင့်မျှော်အားပေးနားဆင်လျက်ပါ
။ဟုတ်ကဲ့ပါ။ဒီတော်ရရှင်ကိုအထူးကျေးဇူးတင်ပါတယ်ဒီလိုစာရင်မကြာခဏရရှိပါရယ်။ကျမတို့အနေနဲ့လည်းအဲ့လိုမျိုးတမင်တသက်လှုပ်ဆောင်မှုတွေလည်းတည်ထားရတဲ့အတွက်ကြောင့်မို့ကျမတို့ကသတင်းမှန်တွေကိုပဲတင်ပြပေးနေဖို့ပဲအာရုံစိုက်ပါရယ်နော်။ဒီလိုစာတွေကိုတော့ကျမတို့သိပြီးတော့အရေးတူယူပြန်ပြီးဖြည့်ရှင်းတာမျိုးမရှိပါဘူး။ကျမတို့ VOA တော်ရရှင်နေအနေနဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးဘက်ကနေပြီးတော့ပြဿနာအမျိုးမျိုးအခြေအနေအရရက်ပေါ်မှာမူတည်ပြီးတော့သူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုစာရေးပြီးတော့ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါတယ်။ဒီထက်ကတော်ရရှင်ရဲ့စာတွေကိုလည်းအပတ်စဉ်ဖော်ပြပေးနေတာမှာဒီတစ်ပတ်မှာတော့တော်ရရှင်စိုးတန်းထိုက်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကမြန်မာပြည်ကဘေးစာများအစီအစဉ်မှာဖော်ပြပေးပါဆိုပြီးတော့ဒီရခိုင်ဒေသကပြည်ပခန့်ရည်နဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်။
ကျွန်တော်ကရခိုင်ပြည်နယ်ကပါဗျာအခုလက်တလောဖြစ်နေတဲ့ဒီနိုင်ငံတွင်းစစ်ပွဲတွေဘလောက်မှငြိမ်းချမ်းကြမှာလဲဗျာပြည်သူတွေလည်းတအားဒုက္ခရောက်နေကြပါပြီ ငိမ့်ညာရေးငိမ့်ညာရေးပြောကြတယ်လူတွေကတော့ဒီမှာဒုက္ခရောက်နေကြပါတယ်ပြည်သူတွေကိုတနာကြပါတော့ဗျာ
ပြည်သူတွေကိုတနာကြပါတယ်ဒီလိုမျိုးစစ်မှတ်တွေဖြစ်ပွားနေတာကြားတဲ့ကပြည်သူတွေမြေစားပင်ဖြစ်နေအတိဒုက္ခရောက်ကြရပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်ဒီလိုမျိုးပဲသူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့သောရရှင်တစ်ယောက်ကတော့ကိုလက်ဆိုတဲ့သောရရှင်မှာသူကတော့ဒီလိုမျိုးမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအသိုင်းအဝိုင်းတွေကိုယုံကြည်မှုကင်းမဲ့လာပါပြီဆိုတော့အခုလိုပြောလာပါတယ
်ကုလသမဂ္ဂတို့ ICC တို့R2B တို့အပြည်ဆိုင်ရာလူခွင့်ရေးတို့ဘာတို့ညာတို့အော်နေုံတက်တက်ဆိုမအော်ပါနဲ့လို့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းခမည်းတော်စကားသံကြားရတာစိတ်ပြက်နေပါပြီဘာမှလည်းအကြောင်းမထူပါဘူးပြည်သူတွေသာဒုက္ခရောက်ရတယ်ကြာတော့ခမည်းတော်ကိုယုံကြည်မှုကြဆင်းလာပါပြီ
နိုင်ငံတကာနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောယုံပြောနေပြီးတော့တကယ်လက်တွေ့မှာတကယ်တဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေနဲ့ထိထိရောက်ပြောင်းလဲမှုတွေအကျိုးဖြစ်ထွန်းတဲ့ပြောင်းလဲမှုတွေမတွေ့ရပါဘူးဆိုတော့ဒီသောရရှင်ကိုလက်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်ဒီလိုမျိုးလူမှုရေးနိုင်ငံရေးကိစ္စတွေကြုံတွေ့နေရတာကိုသောရရှင်ကရေးလာတဲ့ထက်မှာနောက်ထပ်သောရရှင်မြင့်ဦးကတော့မြန်မာနိုင်ငံမှာတွေ့ရတဲ့ဒီလူမှုရေးဘက်ကပဲဆိုင်နေလို့ပြောရမယ့်အခြေအနေတည်းရဲ့နဲ့ပတ်သက်ပြီးတော့သူရေးလာပါတယ်မတန်ဆွမ်းနေမြန်မာနိုင်ငံမှာနေရမရပါဘူးဆိုပြီးတော့သူရေးလာတာဖြစ်ပါတယ်သူကကျွန်တော်တို့မတန်ဆွမ်းနေကိုမြန်မာနိုင်ငံအစိုးရကအလုတ်ခံထားပေးဖို့အစီအစဉ်ရှိပါလားကျွန်တော်ကမတန်ဆွမ်းသူတယောက်ပါဖွဲရပြီးတာ၃နှစ်ရှိပါပြီအခုထိအလုပ်သိမ့်မရှိပါဘူးအစိုးရရုံးနေမှာအလုပ်လျှောက်ဖို့သွားရင်ကျွန်တော်တို့မတန်ဆွမ်းနေတဲ့အလုပ်မရှိပါဘူးတဲ့ဟုတ်ကဲ့ပါကိုမြင့်ဦးရေဒီလောက်ကပဲကျွန်တော်တို့ VOE ကနေမတန်ဆွမ်းနေရဲ့အခွင့်အရေးတွေဘလို့ရရှိဖို့လှုပ်ဆောင်နေတယ်ဆိုတဲ့မတန်ဆွမ်းအဖွဲ့အစည်းတွေနဲ့မေးမြန်းချက်တွေထုတ်လွှင့်ပေးလိုက်တာရှိပါတယ်ဒီလိုအလုပ်အကင်အတွက်ဆိုရင်တော့အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့လည်းနည်းနည်းလေးဆက်သွယ်ပြီးတော့နီးလေးလန်းလေးမေးကြည့်ပါလားလို့ကျွန်မအကြံပြုချင်ပါတယ်မတန်ဆွမ်းအခွင့်အရေးကမြန်မာနိုင်ငံကနိုင်ငံတကာနဲ့ရှင်နေပါနေသေးရဲ့ဆိုပေမဲ့အခုတော့ဒီအခွင့်အရေးရဖို့လှုပ်ရှားသူတွေရောအစိုးရဘက်ကပြုပြင်ပြောင်းလဲမှုတွေရောနဲ့ဟိုတချို့နေရာရစားပြုလာတဲ့နေရာတွေရှိပါတယ်ချင်းဒါကြောင့်မလို့လဲသိရအောင်လို့အဲ့လိုအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးတော့မေးမြန်းကြည့်စီချင်ပါတယ်နော်အဆင်ပြေပါစေလို့ကျွန်မဆုတောင်းပါတယ်ရှင်ရင်ဖွင့်လာတဲ့သောရရှင်တွေကိုလည်းအလှည့်ပေးစင်ပါတယ်။ဘောင်မြင်းဆိုတဲ့သောရရှင်ကတော့တရုတ်နိုင်ငံကိုမြန်မာနိုင်ငံကအရွှေ့ပြောင်းလုပ်သားတွေတွားပြီးတော့အလုပ်လုပ်နေရတဲ့ခြေနေတွေနဲ့ပတ်သက်ပြီးတော့သူတည်သမျှရင်ဖွင့်လာပါတယ်
။ကျွန်တော်မြန်မာလူမျိုးတွေအိမ်တွင်းခက်ခဲမှုတွေကြောင့်တရားမဝင်လူပို့စားတဲ့ပေါက်ခိုးကိန်းကနေတရုတ်ပြည်စံနှုန်းကိုရောက်လာပြီးအလုပ်လာလုပ်ကြတာတောင်းတဲ့ချေရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်။အဲဒီမှာတရုတ်စကားမတက်လို့ဒုက္ခရောက်တဲ့သူတွေလည်းအများကြီးရှိတယ်လို့အစဉ်ပြေတဲ့သူတွေလည်းရှိပါတယ်။အခုကျွန်တော်လည်းတရုတ်ပြည်ထွက်လာခဲ့တာ passport ကမရှိပါဘူး။မလာပိုင်းတော့ကနေဆက်ချင်းရွှေဟောမှာပတ်စုကမရှိတော့ဘူးကုန်နေပါတယ်တဲ့နောက်ထပ်တစ်ပတ်လောက်စောင့်ရပါမယ်တဲ့ကျွန်တော်လည်းမစောင့်နိုင်လို့တရားမဝင်လူပို့စားတဲ့မောက်ခိုကိုင်းကနေတရုတ်ပြည်စံတုံးကိုရောက်လာတာပါကျွန်တော်စိုးရွားကိုပြောချင်တာကတော့ပတ်စပို့တွေကိုပုံမှန်လုပ်ပေးဖို့ပါနေဆက်တွေ့တိုင်းမှာခိုးပေါက်ကရှိနေတာတော့မကောင်းဘူးလို့မြင်မိပါတယ်ပြီးတော့မြန်မာနေဆက်ကခိုးပေါက်တွေကိုစောင့်ကြည့်ရမှလဲအစိုးရနှစ်ဖက်စလုံးပူးပေါင်းပြီးမှစောင့်ကြည့်စေချင်ပါတယ်အဓိကဒုက္ခရောက်နေတာကတော့ကျွန်တော်တို့မြန်မာလူမျိုးတွေပါပဲလို့ပြောချင်ပါတယ်
ဟုတ်ကဲ့ပါအစိုးရနှစ်ဖက်စလုံးဒီကိစ္စကိုတေချာပူးပေါင်းပြီးတော့စောင့်ကြည့်စေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်ကသူကြုံတွေ့နေရတဲ့အဖြစ်ဖြစ်ပေါ်မှာဒီအစိုးရဘက်ကလှုပ်ပေးစေချင်တာကို VOE ကတစဉ်ရင်ဖွင့်လာတာဖြစ်ပါတယ် VOE ကိုရေးလာတဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဆက်ပြီးတော့ဒေးတောင်းနဲ့သောရရှင်တွေအတွက်အလှည့်ပေးခြင်းပါတယ်အဝေးရောက်ကြော်မိုးနိုင်ခေါ်မိုးမိုးက VOA ဝိုင်းတော်သားတွေအားလုံးကိုချစ်ပါတယ်မင်္ဂလာပါ VOA ဆိုပြီးတော့သူတချင်းလေးတစ်ပုဒ်တောင်းလာပါတယ်သူကကျွန်တော်ရဲ့ဘဝကျွန်တော်ရဲ့ခံစားချက်လေးနဲ့တိုက်ဆိုင်တဲ့တချင်းလေးတောင်းမရသေးပါတဲ့ဇဂိုင်းတိုင်းဒေသကြီးမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုတောက်ထွန်းရဲ့အမခင်တန်းစိန်ကလေးမျိုးနဲ့အကြောင်းကြီးတက်ရွာကအမခင်တန်းတို့နဲ့ VOA ကိုနားဆင်တဲ့ချစ်ခင်ရတဲ့သူတွေအားလုံးတွေ VOA အဖွဲ့သားတွေအားလုံးတွေအစိုးရဆန်လင်းရဲ့ပြောင်းပြန်စီတော်မြင့်ဆိုတဲ့တခြင်းလေးမြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးစီခြင်းပါတယ်ကျေးဇူးပါ VOA လို့ပြောလာပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဆန်လင်းတည်ဆိုထားတဲ့ပြောင်းပြန်စီတော်မြင့်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးခြင်းပါတယ်နော်ဒီတောင်းတဲ့တော်ရရှင်တွေရောတိချစ် VOA တော်ရရှင်တွေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်
要念希望念老外都也不好一点那个念的求你阿路要念嘞不阿路嘞几早岁都来下过夜跟那让人要念嘞也只哭死你
ဆန်လင်းတည်ဆူထားတဲ့ပြောင်းမြန်စီတော်မြင့်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှိနေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်စီစဉ်တွေကိုတိုက်ရိုက်နားမဆင်လိုက်ရဘူးဆိုရင်လည်းဒီစာမျက်နှာတွေမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
我走来几早岁走来下过夜跟那让人飘渺渺也只哭死你
မေဒနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အတူဒီသချင်းကဏ္ဍကိုဒီများနဲ့နှစ်သက်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငိမ့်ညံ့နဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပါ
ဟန်ဂေရီနိုင်ငံကနိုင်မဲကျော်ဒီပီဆန်ပန်းလှပြပွဲတော်ကိုပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပခဲ့ပါတယ်။အနည်း90ပြည့်ရွှေရတုပွဲတော်မှာဖျော်ဖြေပါဝင်သူ2000ကျော်ပါဝင်ခဲ့ပြီးအလှပြရင်တွေကိုနယ်သာလန်နိုင်ငံကရောင်စုံဒီလီယာပန်းတွေနဲ့အလှဆင်ထားတာပါ။ပန်းရောင်စုံအလှပြရင်18ဆင်းနဲ့အတူရိုးရာကပြဖျော်ဖြေသူတွေတခြားခေတ်သစ်ဖျော်ဖြေသူတွေပါလိုက်ပါခဲ့ကြပါတယ်။ဒီနှစ်အနည်း90ပြည့်တဲ့ပွဲမှာအင်ဒိုနီးရှား၊ဂျပန်၊ကိုလံဘီယာနဲ့ဘယ်လ်ဂျီယံအပါအဝင်နိုင်ငံပေါင်း14ခုကျော်ကဖျော်ဖြေရေးသမားတွေပါဝင်ခဲ့ကြပါတယ်ရှင
်။ဗြိတိန်နိုင်ငံကစပိန်သမားတယောက်ဟာဒါဒိုအကွာဝေးတစ်ခုကိုကားနဲ့အရှိန်တင်ကြီးလိုက်တာကြောင့်တနအီကို184မိုင်နှုန်းနဲ့စံချိန်အသစ်တင်လိုက်နိုင်ပါတယ်။နေကမ်ပက်ဟာသူ့အတွက်တီးသန့်တိဆောက်ထားတဲ့စပိန်တစ်စီးနဲ့ Porsche ကားတစ်စီးအနောက်ကနေကျိုးနဲ့ချိတ်ပြီးလိုက်နင်းခဲ့တာဖြစ်ပြီးတော့စံချိန်အသစ်တင်နိုင်ခဲ့တာပါ ရုရှားရဲ့အရေးမှရှိတဲ့ Elvin Dan Lin ပြေးလမ်းပေါ်မှာအရှိပေ650ကျော်မှာစံချိန်တင်ခဲ့တာဖြစ်ပြီးတီးကြလွတ်လပ်တဲ့မှတ်တမ်းယူစောင့်ကြည့်သူတွေကလည်းအကဲဖြတ်ခဲ့ကြပါတယ်။အရင်စံချိန်ကတော့တနအီ166မိုင်နှုန်းနဲ့ Flying Dutchman French Rombeback က1995ခုနှစ်မှာတင်ထားခဲ့တာပါ။ကမ်ဘတ်ဟာဘီသူကပညာရှင်ဖြစ်အသက်မွေးသူဖြစ်ပြီးတော့အရင်တုန်းကလည်းဥရောပစံချိန်ဖြစ်တဲ့တနအီကို149မိုင်နှုန်းနဲ့စပိန်အမြန်နင်းတဲ့စံချိန်ကိုတင်ထားသူဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပတဲ့နိုင်ငံတကာမီးပန်းဖောက်ပြိုင်ပွဲမှာတော့ရုရှားနိုင်ငံကပိုဆွဲသွားပါတယ်။ဒုတိယနဲ့တတိယနေရာတွေကိုတော့ပေါ်တူဂီနဲ့အီတလီနိုင်ငံတွေကအသီးသီးရရှိခဲ့ကြတာပါ။မော်စကိုမြို့ဘရက်ဒစ်ကီပန်းချံမှာရော့စတက်ပွဲတော်အဖြစ်ကျင်းပတဲ့ဒီပွဲမှာပြဆက်ကောင်းစဉ်နဲ့မီးပန်းအလှဖောက်ပြိုင်ပွဲတွေကိုကျင်းပကြတာပါ။7မိနစ်ကြာတဲ့မီးပန်းဖောက်ပွဲမှာပိုဆွဲသွားတဲ့ရုရှားမီးပန်းအသင်းကနိုင်ငံတကာမှာတင်ဆက်ပြသနေကြဖြစ်တဲ့ Opera Belly Operator နဲ့ Musical ဆိုပြီးခွဲခြားတင်ဆက်ခဲ့တာပါ။အဲ့နောက်အထူးပြုလုပ်ချက်တွေဖြစ်တဲ့ရေပန်းတွေ၊ကိမ့်မုံတွေ၊အမြောက်တွေကိုလည်းထည့်သွင်းဖန်တီးခဲ့ကြပါတယ်။ဒီပြိုင်ပွဲမှာအရေးကြီးဆုံးကမီးပန်းတွေနဲ့တေးဂီတာတွေစီးချက်ညီညီဖြစ်ဖို့ပဲလို့ American မီးပန်းကုမ္ပဏီရဲ့ဥက္ကဋ္ဌ Nancy Rosie ကပြောပါတယ်။နိုင်ငံပေါင်း၈နိုင်ငံကဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးရာသီဥတုကလည်းတာယာခဲ့တဲ့အတွက်အောင်မြင်တဲ့ပွဲတစ်ခုလည်းဖြစ်ခဲ့ပါရဲ့ရှင
်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ကိုလိုရာဒိုပြည်နယ်ဒန်ဘာမြို့မှာပြီးခဲ့တဲ့စနေနေ့ကလေပြင်းတိုက်တဲ့အတွက်အပြင်ဘက်ကွင်းပြင်တစ်ခုမှာရုပ်ရှင်ကြည့်ဖို့ချထားတဲ့လေမှွေရာတွေလေထဲပြန့်လွင့်သွားခဲ့ပါရဲ။လေမှွေရာအခု20ကျော်လောက်လေထဲလွင့်သွားတာကိုမြင်လိုက်ကြရသူတွေကတော့2019ခုနှစ်မှာလေမှွေရာတွေအကြီးအကျယ်ရွှေပြောင်းခြင်းလို့နာမည်ပေးထားလိုက်ပါတယ်ခင်ဗျာ
။ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ VOA ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစကားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA mobile app ကို download ထည့်သွင်းနိုင်ကြပါပြီခင်ဗျာ။VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းညင်နေဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။ဟောင်ကောင်မှာတနင်္ဂနွေနေ့ကတရင်ပတ်ဆနပ်ပတ်မြောက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကသူတို့ရဲ့တနတ်တွေကိုဆွဲထုတ်တိုက်မြစ်ခဲ့သလိုမြေယိုဘုံတွေနဲ့ပြစ်ခတ်တဲ့အပြင်ပထမဆုံးအချိန်ဖြစ်တဲ့မိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူထောင်နဲ့ချီပြီးလက်မော်ထွက်ခဲ့ပြီးတချို့ကတော့ရဲတွေကိုအုတ်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြသလိုဒုတ်တွေတန်ဒုတ်တွေနဲ့ပြန်ပြီးတိုက်ခိုက်ကြတဲ့အပြင်လမ်းမတွေပေါ်မှာရဲတွေလမ်းမလျှောက်နိုင်အောင်ဆက်ပြရဲတွေလည်းဖြန့်ခဲ့ကြပါတယ်။တရုတ်နဲ့သွင်းကုန်ကအပြန်အလှန်စီးကျက်မှုတွေတွန်းမြင့်ဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးနောက်တစ်မျိုးစဉ်းစားမိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောဆိုပါတယ်။ဒါပေမဲ့သမ္မတဆိုလိုတာကတရုတ်ပေါ်မှာအခုထက်ပိုပြီးအခွန်မကောက်မိကြတာကိုပြောတာလို့အမေရိကန်သမ္မတအိမ်ဖြူရောကအမြန်ပြန်ပြီးရှင်းလင်းခဲ့ပါတယ်။ပြင်သစ်နိုင်ငံဘီယရစ်မှာကျင်းပတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ညီလာခံအတွင်းတရုတ်နယ်ကုန်သွယ်ရေးစစ်ပွဲကိစ္စအီရန်ရဲ့ဘလို့ကင်တွယ်မလဲဆိုတဲ့အမြင်သဘောထားတွေမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ရုရှားကို G7 အဖွဲ့နဲ့ပြန်သွင်းမှုကိစ္စဆရာတွေအပေါ်ခေါင်းဆောင်တွေကြားသဘောထားကွဲပြားမှုတွေရှိပေမဲ့လည်းညီလာခံဟာအဆင်ပြေကောင်းမွန်တယ်လို့အမေရိကန်သမ္မတကပြောပါတယ်မြန်မာနိုင်ငံကနေမောင်းထုတ်ခံရမှုနှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတိတ်နေချီပြီးတနင်္ဂနွေနေ့ကငြိမ်ငြိမ်ချမ်းချမ်းစုဝေးခဲ့ကြပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လဆန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနံပါတ်30 40 48ပြန်လိုင်းလက်190တို့ကပါထုတ်လွှင့်ကြတာဖြစ်ပါတယ်သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.